မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးမြို့မှာရေကြီးလို့မြို့ကန်တထောင်လောက်ရေပေးတက်နေတယ်လို့ပဲခူးမြို့မိသက်ဦးစီးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါရယ်ရေပေးတက်မြို့ကန်တွေကိုယာယီကယ်ဆယ်ရေးစခန်းစီနေရာပြောင်းရွှေ့ထားပြီးဌာနဆိုင်ရာနဲ့ပရဟိတအဖွဲ့တွေကထမင်းတုပ်တွေဝေနေတယ်လို့လည်းအခုလိုဆက်ပြောပါရယ
်ကယ်ဆယ်ရေးစခန်းတွေမှာလည်းထမင်းတုပ်ဝေရာတို့ဘာလို့ညာတို့ပဲအစီအစဉ်အောင်လုပ်ပေးနေပါရယ်ရက်ွက်တွေကနေကယ်ထုတ်ရတဲ့အပိုင်းကတော့ပြီးလောက်ဖြစ်သွားပါပြီကျွန်တော်ရက်ွက်တွေကဒီတော့ကရောက်နေတဲ့ကလေးတွေကတော့ဒီမိသားစုတွေအားလုံးတော့ဖယ်ထုတ်ပြီးပါတယ
်မိုးသေးထန်မှုကြောင့်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ညပိုင်းကစပြီးပဲခူးမြစ်ရေမြင့်တက်ခဲ့ပြီးတဲ့နောက်ဩဂုတ်လ17ရက်ဒီကနေ့ညနေပိုင်းအထိစိုးရိမ်ရေမှတ်အထက်မှာရှိနေသေးတာကြောင့်မြို့ကန်တွေပြန်လို့မရသေးဘူးလို့ဆိုပါတယ
်လူကြီးကတော့တောင်းကြလောက်တော့ရှိနေသမျှကျွန်တော်စင်းကတော့အတိအကျမမှတ်မှုဘူးပေါ့နော်ရက်ွက်အနေနဲ့ကတော့ကျွန်တော်10ခုပါခင်ဗျကျေနပ်စခန်းကအားလုံးကျွန်တော်20နဲ့80ခုနာပါတယ်ခင်ဗျာကျွန်တော်တို့ရေချတဲ့ဆိုရင်စိုးရင်ရေမရအချက်မှပဲရှိနေပါသေးတယ်ခင်ဗျာစိုးရင်ရေမက880ပါအခုလက်ရှိက960ပတ်ဝန်းကျင်တော့မှရှိနေပါသေးတယ်ခင်ဗျာပြန်လို့မရသေးပါဘူ
းရေဘေးတက်နေတဲ့ပဲခူးမြို့ကန်တဦးကတော့နေအိမ်အောက်ထပ်မှာရေမြုပ်နေတာမို့ချက်ပြုတ်စားတော့လို့မရပဲရင်ဘတ်လောက်ရှိတဲ့ရေကိုဖြတ်ပြီးတော့ဝယ်စားနေရတဲ့အကြောင်းအခုလို့ပြောပါတယ
်မြုပ်နေတာကျွန်တော်တို့လည်းရေမြုပ်တဲ့ဘက်မှာပဲဝယ်စားတာပေါ့လေချက်လို့ကဟိုအိမ်ကနှစ်ထပ်အောက်ထပ်မြုပ်သွားတော့ချက်လို့ဟောမဖြစ်တော့ဝယ်စားတာပေါ့အဓိကတော့သူကဟိုလုံးလုံးနေမှာနေလို့မရတဲ့လူကြီးကြတော့စခန်းမှာဦးစားပေးပြီးတော့သူတို့စီစဉ်ပေးတာပေါ့စားတော့ပါတော့ကျွန်တော်တို့လိုအိမ်နေရတဲ့လူကတော့ကိုယ့်ဘာကိုထောက်ဝယ်ပေါ့အပြင်ထောက်လို့တော့ရတယ်အိမ်ရှိမှဟိုဟာရင်ဘတ်အောင်ရင်ညွှန်းလောက်ရှိတော့ရှိတယ်ဒါမဲ့ဟိုသွားလာဝယ်စားလို့ရပါလိမ့
်ရေလွှမ်းမှုကြောင့်နေအိမ်အများစုကရေမြုပ်နေတဲ့အတွက်ပစ္စည်းဆုံးရှုံးမှုတွေကလည်းရှိနေတာပါအခုရက်ပိုင်းမြန်မာနိုင်ငံနေရာတော်တော်များများမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေကြုံတွေ့နေရပြီးထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ဒါအပြင်စပားဆိုင်ခင်းတွေပျက်စီးတာကားလမ်းရေကြော်တာတွေရှိနေတယ်လို့မြဝတီအာရှလမ်းပိုက်မှာလည်းမြေပြိုပြီးလမ်းတွေပြတ်တောက်ခဲ့တာကြောင့်သွားလာရေးအခက်အခဲတွေရှိနေပြီးကုန်သွယ်ရေးလုပ်ငန်းတွေလည်းထိခိုက်နေပါတယ်ရှင်